အခုတော့စကိုင်းတိုင်းဒီမင်းကင်းနယ်ထဲမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။မင်းကင်းမြို့နယ်တန်ပေါက်နယ်လောင်းပြေရွာနာမှာဖေဖော်ဝါရီလ9ရက်နေ့ကစစ်တပ်ကရဟတ်ရင်တွေနဲ့ပြစ်ခတ်ရှင်းလင်းပြီးတပ်တွေကိုဖျန့်ချခဲ့တဲ့အတွက်အနီးတစ်ဝိုက်ကဒေသခံတွေဟာကြောက်လန့်တကြားနဲ့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
စကိုင်းတိုင်းနယ်ကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အားကောင်းတဲ့မင်းကင်းနယ်ဘက်မှာစစ်ကောင်စီတပ်တွေဖြန့်ချနေရမှာဖေဖော်ဝါရီလ9ရက်တနင်္လာနေ့ကချင်းသွင်းမြေအရှိတ်ဘက်ကန်ကတန်ပေါင်းနဲ့လောင်းပြည့်ကျေးရွာနာမှာစစ်သားတွေကိုရဟတ်ရင်တွေနဲ့လာချသွားတယ်လို့ဒေသခံတွေကပြောပါတယ်။ရဟတ်ရင်တွေမစင်းခင်ပတ်ဝန်းကျင်ကိုပြစ်ခတ်လို့ရွာသားတွေထွက်ပြေးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်တယ်တန်ပေါင်းလောင်းပြည့်တောင်ပြင်ဘလူတဝအေးကြားတွေကကျွန်တော်ပြစ်ခန်းရှိတဲ့ခြေနဲ့နေရာတွေကိုပြစ်တာဗျ။အဲဒီကောင်လေးတော်တော်လေးကိုပြစ်တယ်ပြီးတော့လူအဲလူရင်နဲ့ခြတယ်ပေါ့ဗျာဟုတ်ကဲ့ဗာလဲကျွန်တော်စစ်သားတွေလည်းခြတယ်ပြီးတော့လိုက်လီရင်နဲ့လိုက်ပြစ်တယ်အားလုံးလူရင်လီးစီးပေါ့ရွာသားတွေကလည်းအကုန်ထွက်ပြေးနေရတယ်ပေါ့ဒီတော့ဟာဒီဒုက္ခတွေပေါ့အကုန်လုံးပေါ့ပြေးနေရတာအထူးကမရှိဘူးဗျမနေတော့ဟုတ
်လောလောဆယ်အဲ့ဒီဒေသဘက်မှာတိုက်ပွဲတွေရှိမနေပဲရဟတ်ရင်တွေနဲ့ပြစ်ခတ်နေမြရှင်းလင်းခဲ့တာလို့မင်းကင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါတယ
်ဖြစ်တာဟိုအော်လောင်းပြေတံပေါ့ဒါတွေကရဟင်းနဲ့ပြစ်တာကျွန်တော်တို့ကဘယ်လိုပြန်ပြစ်မှာလဲတိုက်ပွဲပြစ်တာမဟုတ်ဘူးပြစ်ခံရတာပဲပြောမှာပါအဲတော်တော်လည်းလည်းကလည်းတော်တော်ကောင်းနေတော်ကဖြစ်တယ်လည်းလည်းပြစ်တယ်ကျွန်တော်လည်းတမဲကြတာပြေးရတာပေါ့ဗျာဘယ်လိုဘုမှပြန်ပြစ်လို့ပါဗျာ
ရဟယင်တွေနဲ့ချထားခဲ့တဲ့စစ်သားတွေအခုဒေသမှာတက်ဆွဲထားတယ်လို့လည်းပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းမင်းကင်းဘက်မှာတိုက်ပွဲတွေမရှိဘူးလို့အခုလိုပြောပါရယ်
မင်းကင်းတံပေါင်းနဲ့လောင်းပြေးရပါပဲအဲ့မှာတော့ကျွန်တော်တို့မင်းကင်းမှာတော့ဖြစ်တာတော့မရှိပါဘူ
းစကိုင်းတိုင်းထဲကဒေသခံကာကွယ်တပ်ဖွဲ့တွေအားကောင်းတဲ့ကဏီမျိုးနယ်နဲ့မင်းကင်းမျိုးနယ်ထဲမှာဇန်နဝါရီလ30ရက်နေ့ကစလို့စစ်ကောင်စီကကုန်းချောင်းကရေချောင်းကပါထိုးစစ်ဆင်နေမြေရှင်းလင်းတာတွေထပ်ပြီးလုပ်နေပါတယ်အဲ့ဒီဇန်နဝါရီလ30ရက်ကပဲစစ်တပ်ကနေမြေရှင်းလင်းရင်ဘင်းရွာကိုမီးရှို့သွားတဲ့အတွက်နေအိမ်100ကျော်မီးလောင်ကျွမ်းခဲ့ပါတယ်ဖေဖော်ဝါရီလ4ရက်တောက်ကြနေ့ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကဏီနယ်ဝင်းမနာကျွော်အုပ်စုရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့လို့အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်ဖက်အကြအဆုံများတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ခင်ဗျာ